ထိုင်းမြန်မာနယ်စပ်မှာတော့မိုးရစ်ဆေးကုန်ကျန်25ရံကျော်သိမ်းဆည်းရမိခဲ့ပါတယ်မြန်မာနိုင်ငံဘက်ကိုပို့ဆောင်မဲ့ကုန်စည်တွေထဲမှာမိုးရစ်ဆေးဝါးထွက်လို့ရမှာကုန်ကျန်အဖြစ်အသုံးပြုတဲ့ဆိုဒီယမ်ဆိုင်ရိုက်အခုလို25ရံကျော်တွေ့ခဲ့တယ်လို့ထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်ဒီလ7ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်အမှတ်နှစ်ချစ်ကြီးတရားကနေအကောက်ခွန်ဌာနကိုဖျက်ပြီးမြန်မာဘက်ကိုပို့ဆောင်မဲ့ကုန်စည်တွေကိုမတင်ကြလို့ထိုင်းမိုးရစ်နေနေအဖွဲ့တွေနဲ့နေမြေကန်စစ်တပ်တွေရဲတွေကအသေးစိတ်စစ်ဆေးရမှာအခုလိုရှာဖွေတွေ့ကြတာဖြစ်တဲ့အကြောင်းတောက်ကြာနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Thai Murit နေနေရေးပြည်တော်တွင်မူ Paya Siri Watana Brankong ကအခုလိုပြောပါတယ်။
Japong get fight ก่อนนะครับจนกว่าคดีเนี่ยศาลจะพิพากษาถึงจะเอาไปทําลายได้ซึ่งจะใช้
ဖမ်းမိတဲ့မွေးရကုန်ကျန်းတွေနဲ့ပတ်သက်လို့တရားစစ်ဆေးဖို့အတွက်မွေးရစေဝါနေနေဌာနကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးတရားရုံးရဲ့ဆုံးဖြတ်ရရှိပြီးသားမှသာဖြည့်ဆည်းသွားမှာဖြစ်တယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားတာပါအခုလိုဖန်ဆီးရတဲ့မွေးရကုန်ကျန်းတွေဟာရာဘာစိတ်ကြွအစီထုတ်မယ်ဆိုရင်အပြားပန်းပေါင်း950လောက်ထုတ်လုပ်နိုင်တယ်လို့လည်းထိုင်းမွေးစေဝါနေနေပြည်တို့ကထုတ်ပြန်ထားပါတယ်ခင်ဗျ